အိန္ဒိယမြန်မာနယ်စပ်မဏိပူရာပြည်နယ်အတွင်းဥခရူခရိုင်ထဲမှာအမည်မသိထူးဆန်းတဲ့ရောဂါတစ်ခုကြောင့်လူနှစ်ဦးသေဆုံးသွားတဲ့အတွက်ပြည်နယ်ကျန်းမာရေးအရာရှိတွေကအဲ့ဒီနေရာတွေကိုအရေးပေါ်သွားရောက်စစ်ဆင်နေကြောင်းအိန္ဒိယအခြေစိုက် Express သတင်းဌာနမှဖော်ပြထားပါတယ်။အသေးစိတ်ဓာတ်ခွဲစမ်းသပ်မှုတွေပြုလုပ်ဖို့အဲ့ဒီကျန်းမာရေးအရာရှိတွေကဒေသခံရွာသားတွေရဲ့သွေးနမူနာတွေကိုယူခဲ့တယ်လို့ဆိုပါတယ်။ဥခရူခရိုင်ထဲကခမဆုံဖုတ်သားဆိုတဲ့ကျေးရွာမှာအဲ့ဒီထူးဆန်းတဲ့ရောဂါတစ်ခုနဲ့နေ့ရက်အတွင်းလူနှစ်ယောက်သေဆုံးခဲ့ပြီးနောက်ထပ်နှစ်ယောက်လည်းစင်တူယောမလက္ခဏာတွေကိုခံစားနေရတာကိုတွေ့ရတယ်လို့ဆိုပါတယ်။ဇန်နဝါရီလ18ရက်နေ့ကအသက်၄နှစ်အရွယ်မင်းကလေးငယ်ကဝမ်ပိုင်မအီမသာဖြစ်ပြီးနိုင်ပိုင်အတွင်းသေဆုံးသွားခဲ့တယ်လို့အသက်38နှစ်အရွယ်အမျိုးသမီးတူဟာလည်းဝမ်ပိုင်မအီမသာဖြစ်တဲ့အပြင်ပြုတ်အံပြီးဇန်နဝါရီလ19ရက်နေ့မှာသေဆုံးသွားတယ်လို့ဆိုပါတယ်။သူတို့နှစ်ယောက်စလုံးဟာအဲ့ဒီထူးဆန်းတဲ့ရောဂါကိုခံစားရပြီးနိုင်ပိုင်အတွင်းမှာကွယ်လွန်သွားခဲ့ကြတာလို့ဆိုပါတယ်။သူတို့မသေဆုံးခင်ဝမ်ပိုင်နဲ့ခြေထောက်တွေမှာအမဲရအောင်အချက်အရာတွေတွေ့ခဲ့ရကြောင်းရွာသူကြီးကပြောပါတယ်ခင်ဗျ။